စ်ကောင်စီနဲ့အေးရခိုင်တပ်ဖွဲ့ကြားလူသားချင်းစာနာမှုဆိုင်ရာအပြစ်ရထားတာနှစ်ပတ်နီးပါးကြာလာပြီမဲ့ရခိုင်မြောက်ပိုင်းမှာတော့စာနာရိတ်ခါကူညီထောက်ပံ့မှုတွေမရှိသေးဘူးလို့စစ်ဘေးဒုက္ခသည်တွေကပြောပါတယ်ဒီဒုက္ခသည်တွေအတွက်စစ်ကောင်စီကထောက်ပံ့ကူညီတာမရှိသလိုတခြားပြည်ပအကူအညီတွေလည်းမရကြသေးပါဘူးဒီကြောင့်ရန်ကုန်ကပြေးပို့လာတဲ့သတင်းကိုတော့မတ်စုမွန်ပြောပြပေးမှာဖြစ်ပါတယ်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင်တပ်အေအေအဖွဲ့တို့ကြားတကြောပြန်တိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတာကနေရခိုင်ပြည်သူတွေနဲ့စစ်ဘေးဒုက္ခသည်တွေအတွက်လူသားချင်းစာနာထောက်ထားတဲ့အနေနဲ့နှစ်ဖက်သဘောတူနှုတ်ကပတ်နဲ့အပြစ်ရခဲ့ကြတာဖြစ်ပါတယ်အခုလက်ရှိမှာတော့အပြစ်ရထားတာကသတင်းနှစ်ပတ်နီးပါးရှိလာပြီဖြစ်ပြီးစစ်ကောင်စီဘက်ကခရီးသွားလာရေးနဲ့ပိတ်ထားတဲ့ကုန်းလမ်းရေလမ်းတချို့ကိုဖွင့်ပေးတာကန့်သတ်ချက်တွေလျှော့ပေးတာတွေလုပ်ခဲ့ပါတယ်ဒါပေမဲ့လည်းရခိုင်မြောက်ပိုင်းစစ်ဘေးဒုက္ခသည်စခန်းနေမှာတော့အပြစ်ရပြီးတဲ့နောက်ပိုင်းလာရောက်ကူညီသူမရှိသေးဘူးလို့ညောင်ချောင်းစစ်ဆောင်စခန်းတာဝန်ခံကိုတန်းအေးကပြောပါတယ
်ဒီကျွန်တော်တို့တောင်းကင်းတဲ့ဒီခိုက်ခဲ့တော်တို့ပေါ့နော်နှစ်ဖက်ပိုက်ခဲ့ရစစ်တဲ့ကြားလေးမှာတော့ကျွန်တော်တို့ဒီညောင်ချောင်းစစ်ဆောင်တော်ဟာတခြားအဖွဲ့လာလို့တော့မရှိသေးဘူးခင်ဗျာ
လူရဲ့လေးတောင်ကျော်ရှိတဲ့ကြောက်တော်မြို့နယ်မှာဆိုရင်အရင်တုန်းကထောက်ပံ့နေကြကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP တခုတည်းကသာတလအတွက်စစ်ဘေးဒုက္ခသည်တဦးကိုမြန်မာကျပ်ငွေ 21,000 ကျပ်ထောက်ပံ့ပေးထားပါတယ်။ဒါပေမဲ့လည်းကုန်စည်နှုန်းကအစမတန်မြင့်တက်နေတာကြောင့်လုံလောက်မှုမရှိဘူးလို့လည်းကိုတန်းအေးကပြောပြပါတယ်
။ဒီကျွန်တော်တို့ဖက်ချောင်စခန်းကတော့ဟိုလူရဲ့ကလေးထောင်ကျော်ရှိတာပေါ့နော်။ဒါပေမဲ့ဒီစားဝဲနေကြတော့ဟိုပေါ့ဒီWFP ရဲ့ဟိုကဘာစနိုက်ကဖွေးရဲ့ဟိုအထောက်ပံ့မှုတစ်ခုနဲ့ကျွန်တော်တို့ရှေ့ဆပြီးတွန်းနေရတာဖြစ်တယ်လေ။ဒါမှမဟုတ်ကျွန်တော်တို့ကတော့ဟိုပါဘောနော်။စစ်ချုပ်စခန်းနဲ့ပြည်သူတွေအနေနဲ့တော့ဟိုပါဘောနော်။ဒီ WFP ရဲ့ထောက်ပံ့မှုတစ်ခုနဲ့တော့ဘလော့စ်မှာရည်တည်ရတော့လေဟိုပါဘောနော်။ဒီအခက်ခဲတော့ရှိတာပေါ့။ဒီအခက်ခဲဆိုရင်ပျော်ပျော်လို့မရတော့ဘူး။အခက်ခဲရှိတာပေါ့
။ဒါအပြင်မြအူးမြို့နယ် PP ရင်စစ်ဘေးဒုက္ခသည်စခန်းမှာဆိုရင်လေစားနဲ့ရိတ်ခါထောက်ပံ့တဲ့သူတွေမရှိတော့တာကြောင့်စားဝတ်နေရေးအတော်လေးအခက်ကြုံနေရတယ်လို့ပီပီရင်စစ်ဘေးဒုက္ခသည်စခန်းတာဝန်ခံကိုသိန်းရွှေမြက်ကပြောပါတယ
်။သဝနေကတော့အခုဒုက္ခသည်တွေကတော့ကြက်တည်နေကြတယ်။ဦးလေးတို့လူကေပြန်အစိုးရဌာနလူကေပြန်ကပြတ်ပြတ်တော့ကဆေလာတာတာလောက်ရှိမှထင်တယ်တတိယတော့ဘာမှမကြည့်ဘူးလေရေကအတိကဦးလေးတို့စခန်းကိုထောက်ပံ့နေတာကတော့ဒီ WFS ဆိုကဘာစံလိုက်ကအဖွဲ့ကလေအေဖွဲ့ကဆိုင်လာဘိန်းနဲ့ကိုလာဘိန်းကိုကိုလာဘိန်းမှာတခါလေးပြေးပြေးပြီးရင်အခုဒီထပ်ပန်းဒီထပ်ပန်းတဲ့အဖွဲ့အစည်းဆိုတော့ WFP မှာထပ်ပန်းတဲ့အဖွဲ့အစည်းတို့ခုမှမရှိသေးဘူး။စာနာရိတ်ခါထပ်ပန်းမှာလောက်ကိုထားရင် NGO ဒီ CSO ဒီအလူရှင်အဖွဲ့အစည်းတွေကခုမှအခုတိရောက်လာတာမရှိသေးဘူး
။တိုက်ပွဲတွေကြောင့်ဒုက္ခရောက်နေကြရတဲ့ဒေသခံပြည်သူတွေအတွက်လူသားချင်းစာနာမှုအရာယာယီအပြစ်ရထားတဲ့သဘောဖြစ်ပါတယ်လို့အေအေဘက်ကတော့ပြောဆိုထားပါတယ်။နှစ်ဖက်အကြားအပြစ်ရထားတယ်ဆိုတာကိုအေအေဘက်ကရောစစ်ကောင်စီဘက်ကပါအတီးပြုတ်ထားပေမဲ့တရားဝင်သဘောတူလက်မှတ်ထိုးတာမျိုးတော့မရှိသေးပါဘူး။စာနယ်ရိတ်ခါတွေတည်ယူနိုင်အောင်စစ်ကြောင်ပိတ်ထားတဲ့လမ်းတွေကိုဖွင့်လိုက်တယ်ဆိုပေမဲ့စစ်ဆေးမှုတွေတင်းကြပ်မှုတွေနဲ့စစ်ဘေးဒုက္ခသည်ကုညီရေးပိုင်းတွေမှာတော့အခက်အခဲတွေကရှိနေဆဲဖြစ်ပါတယ်လို့ဒေသခံတွေကပြောဆိုနေကြပါတယ်ရှင်
။ရခိုင်မြပိုင်းမှာဒေသခံတွေစာနယ်ရိတ်ခါအခက်အခဲကြုံနေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မတ်စုမှပြောပြသွားတာဖြစ်ပါတယ်။